ဟောင်ကောင်မှာဒီမိုကရေစီလို့ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်အမေရိကန်ထက်နဲ့အောက်လွှတ်တော်တွေမှာတခဲနဲ့နှီးပါမဲပေးအတည်ပြုထားတဲ့ဥပဒေတွေကိုတော့ကွန်ဒွေးဆိုင်ရာအငင်းပွားမှုတွေကြုံနေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲသမ္မတထရန့်လက်မှတ်ထိုးအတည်ပြုလိုက်တာပါ။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလွတ်လပ်ခွင့်တွေရှိမရှိဆိုတာကိုနှစ်စဉ်ပြန်လည်သုံးသပ်ပြီးအမေရိကန်ကကုန်သွယ်ရေးအထူးကန်စားခွင့်တွေဆက်ပေးသင့်မသင့်ဆုံးဖြတ်ဖို့လဲဥပဒေတစ်ခုမှာထည့်သွင်းထားပါတယ်။နောက်ဥပဒေတစ်ခုမှာတော့အတူကိယုံနေနေရမှာတုံးတဲ့မြေရည်ယူပုံးတွေငရုတ်ကောင်းရည်တွေရောဘတ်ကြီးစံတွေကိုဟောင်ကောင်ရဲတပ်ဖွဲ့တွေတင်ပို့ရောင်းချခွင့်တားမြစ်ထားတာပါ။ဒီဥနံကြဲဝန်ကြီးဌာနကတော့ပြည်ရင်းရေးကိုစွပ်ဖက်တဲ့လုပ်ရည်အဖြစ်တုံ့ပြန်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်။ဟောင်ကောင်ဆိုရကလည်းအမေရိကန်ရဲ့လုပ်ရည်အတွက်လုံးမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဆန္ဒပြသူတွေကိုလွဲမလာတဲ့သတင်းစကားပတ်ရရောက်တဲ့အကြောင်းပြောဆိုခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီဥပဒေတွေကိုအမေရိကန်သမ္မတထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့အပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရည်ဖြစ်သလိုနိုင်ငံတကာဥပဒေကိုအကြီးအကျယ်ကျိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဖရန့်စ်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယုန်ချန်းကပြောဆိုလိုက်တာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။နိုင်ငံဆက်ဆံရေးမထိခိုက်အောင်အမေရိကန်ကဥပဒေကိုလက်တွေ့အကောင့်ထဲမှာပေါ်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။